ရခိုင်ပြည်နယ်မောင်းတော့မြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်စီးနင်းမှုတွေအတွင်းမှာပါဝင်ပတ်သက်နိုင်တယ်လို့တန်တရားရှိထားသူတွေကိုတပ်ဆိုင်ရာကအခုစစ်ဆေးနေပါပြီ။ဒီဇင်ဘာလ၁ရက်နေ့အထိဖမ်းဆီးထားတဲ့မတင်ကာရသူစုစုပေါင်း900ကျော်ရှိတဲ့အကြောင်းနဲ့စစ်စင်ရေးအတွင်းအပြန့်အလှန်တိုက်ခိုက်မှုတွေအတွင်းမှာလည်းသေဆုံးသူပေါင်း100နီးပါးရှိခဲ့တဲ့အကြောင်းသမရယုံဝင်ကြီးဌာနပြောခွင့်ရသူကပြောပါရတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကပြောပြပေးမှာပါရှင်။
ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကစတင်ပြီးရခိုင်ပြည်နယ်မောင်တော်မြို့နယ်ကအကြမ်းဖက်စီးနင်းတိုက်ခိုက်မှုတွေဖြစ်စဉ်မှာတင်ဃာမကင်းသူပေါင်းဖမ်းဆီးရမိတာဟာလူပေါင်း900ကျော်သွားပြီဖြစ်တဲ့အကြောင်းသမရယုံဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေးကပြောပါတယ်
။ဟိုဖမ်းဆီးတိုက်ခိုက်မှုတော့စစ်ဆေးနေတာ928ယောက်ရှိပါတယ
်။ဟုတ်ကဲ့။
ဒါကြောင့်မှရဲကနေပြီးတော့လုံသုံးလုံနည်းနဲ့စစ်ဆေးနေလို့နေတော့ပေါ့။အဲ့ဒါ466ယောက်ရှိတယ်။တရားရုံးအပြည့်ပြည့်လို့ဖြစ်တဲ့ချတာ46ယောက်ရှိတယ်။စစ်မှုတင်ထုံး169ယောက်ရဲလုံးလုံးလုံးကြီးကပြန်ပြီးတော့လွတ်ပေးတာ9ယောက်ရှိတယ်။တရားရုံးအာမခံက10ယောက်ရှိတယ်
။အခုဆိုရင်2လနီးပါးအတွင်းမှာဖမ်းဆီးစစ်ဆေးခံရသူပေါင်းက920ကျော်သွားပြီဖြစ်တယ်လို့ဖမ်းဆီးထောင်ချခံရသူပေါင်း46ဦးရှိသွားပြီဖြစ်ပါတယ်။ဒီထဲမှာအသေးတွက်ရှိသူပေါင်း80ရှိပြီလို့လည်းဆိုပါတယ်။
တင်ဆုံးလာကအလုံးပေါင်းဒီသူတို့ဒီကလေးစင်းက၄ယောက်ရှိပါတယ်ဟာ။အော်ရဲနဲ့ဖန်စီသိမ်းသိမ်းတော့တင်ဆုံးတဲ့အောင်ဖြစ်ပါလေ။အသေးတချို့90ဆိုတာကကျွန်တော်တို့အဲအတန်းဖက်တိုက်ဆိုင်မှုဖြစ်ပေါ်ရတဲ့နောက်မှာနေသားဆောင်ရဲတပ်ဖွဲ့ရဲတပ်မတော်ရဲအဲ့လိုမျိုးဝင်တဲ့အချိန်မှာထိတွေ့မှုတွေရှိတယ်။သူတို့ကနေပြီးတော့အတန်းဖက်တိုက်ခတ်မှုတွေလုပ်တဲ့အချိန်မှာဖြစ်တာရှိတယ်။နောက်နေနေရှင်းနေတဲ့အချိန်မှာကျွန်တော်တို့အလောင်းတွေတွေ့တာရှိတယ်။အလုံးပေါင်း90ရှိတယ်။
ရခိုင်ပြည်နယ်အကြမ်းဖက်မှုဖြစ်စဉ်နဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဒုတိယသမ္မတဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တစ်ခုဖွဲ့စည်းခဲ့ပါတယ်။ဒါဟာနိုင်ငံတကာရဲ့ဖိအားတွေရော့ချဖို့အတွက်ရည်ရွယ်ပါသလားလို့မေးတဲ့အခါမှာတော့သမ္မတရုံးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေးကအခုလိုပြောဆိုသွားပါတယ်
။ကော်မရှင်ဖွဲ့ရဆိုတာဒီလိုမျိုးကျွန်တော်တို့ဒီအဲ့ဒီရည်ရွယ်ချက်ပေးထားတဲ့မန်ဒိတ်မှာပါပါတယ်ရည်ရွယ်ချက်မှာပါပါတယ်။ဒီဖြစ်ွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်ရန်ဖြစ်ပေါ်ရတဲ့နောက်ခံအခြေအနေအဲ့ဒီချင်းမှာပေါ်ပေါက်တဲ့စုံစမ်းစစ်ဆေးဖို့ကျွန်တော်လာတူဒီလိုဖြစ်စဉ်မျိုးတွေအဖြစ်ပွားစေဖို့ဘယ်လိုလုပ်မလဲဆိုရအကြံပြုတင်ပြဖို့ပေါ့နော်
။ဟုတ်ပါ
ဒီဖြစ်စဉ်နဲ့ပတ်သက်ပြီးဒီလုပ်ကိုင်ဆောင်ရွက်မှုတွေမှာအဲတော့ဒီလေဦးတွေလုံထုံးလုံမြင်ရတဲ့ဆောင်ရွက်ချက်ချင်းရှိမရှိအဲအဲ့ဒါတွေလည်းစစ်ဆေးမယ်။ဒီအဓိကအပြည့်ဒီသုံးချက်ကိုရည်ရချက်နဲ့ကျွန်တော်တို့ကဖော်သီးထားတာလို့ဟိုဖော်ပြထားပါတယ်။ဟုတ်ကဲ့
။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာအောက်တိုဘာလအတွင်းနေကြားဆောင်ဌာနချုပ်တွေဖြစ်တဲ့ဤကန်းပြင်ဌာနချုပ်ကိုရံကောက်နဲ့မခုရစကန်စတဲ့နေရာ၃ခုလောက်ကိုအင်အားရကနန်းရှိတဲ့အကြမ်းဖက်သူတွေကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်နေကြားဆောင်ရဲတပ်ဖွဲ့ဝင်၉ဦးလည်းကြာဆုံးခဲ့ရတာပါ။အပြန်အလှန်ပစ်ခတ်မှုတွေအတွင်းမှာအကြမ်းဖက်သူတွေကိုလည်းအရှင်ဖမ်းမိတာရှိသလိုအကြမ်းဖက်သူတွေဘက်ကလည်းတေဆုံးတာတွေရှိခဲ့တဲ့အကြောင်းနေကြားဆောင်ကင်းစကန်ကလက်နက်တွေနဲ့ကြီးစံတွေကိုအကြမ်းဖက်တဲ့သူတွေကယူဆောင်သွားခဲ့ကြောင်းရဲပိုင်းအတွင်းမှာပဲမြန်မာနိုင်ငံရဲတပ်ဖွဲ့ကရဲချုပ်နဲ့အတူအစိုးရကသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ဒီနောက်မှာတော့တန်တရားဖြစ်ခံရသူတွေကိုဖမ်းဆီးစစ်ဆေးတာတွေကိုတပ်မတော်ဘက်ကလုပ်ခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းအဖမ်းဆီးအစ်စ်ဆေးတွေကြောင့်လူခွင့်ရေးချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးဒေသရင်းနိုင်ငံတွေကမြန်မာနိုင်ငံပေါ်ဝေဖန်မှုတွေလုပ်နေကြသလိုဒေသရင်းမှာရှိတဲ့မလေးရှား၊အင်ဒိုနီးရှား၊ထိုင်းစတဲ့နိုင်ငံတွေမှာလည်းမြန်မာအစိုးရကိုကန့်ကွက်ဆန္ဒပြမှုတွေလုပ်ခဲ့တာပါ။မကြာခင်မှာပဲမလေးရှားနိုင်ငံကမြန်မာတန်ရုံးရှိမှာဆန္ဒပြပွဲတွေလုပ်ဖို့အတွက်မလေးရှားအစိုးရဘက်ကတိုက်တွန်းမှုတွေလည်းရှိနေပါတယ်ရှင်။